မြန်မာနိုင်ငံရဲ့2020ပြည့်အထွေထွေရွေးကောက်ပွဲမှာအမေရိကန်ရောက်မြန်မာနိုင်ငံသားတွေချိုးတင်မဲပေးခွင့်ရရှိဖို့အတွက်ဝါရှင်တန် DC မြန်မာတန်ရုံကစတင်ဆောင်ရွက်နေပြီဖြစ်ပါတယ်။ဒါပေမဲ့လက်တွေ့မဲပေးမဲ့ကိစ္စမှာအကန့်အသတ်အခက်အခဲတွေရှိလာနိုင်ကြောင်းမြန်မာတချို့ကသုံးသပ်တဲ့အကြောင်းကိုတင်ပြကြပါတယ်။ကျွန်တော်ညာဝင်းအောင်ပါခင်ဗျာ။2020ရွေးကောက်ပွဲမှာမဲပေးခွင့်ရရှိဖို့အတွက်အမေရိကန်ခေတ္တရောက်မြန်မာနိုင်ငံသားတွေဘယ်အချက်တွေကိုချိုးတင်ပြင်ဆင်လှုပ်ဆောင်ထားရမလဲဆိုတဲ့အွန်လိုင်းတွေ့ဆုံရှင်းလင်းပွဲတစ်ရက်ကိုဇူလိုင်26ရက်တနင်္ဂနွေနေ့ကဝါရှင်တန် DC မြန်မာတမ်မာကြီးကိုတိုင်ဖိတ်ကြားဆွေးနွေးခဲ့ပြီးအမေရိကန်နိုင်ငံတွင်ပြည်내အတော်များများကမြန်မာနိုင်ငံကုလမတ်ကန်ဆောင်ထားသူတွေရောအမေရိကန်နိုင်ငံသားဖြစ်ခံယူထားတဲ့စိတ်ဝင်စားသူမြန်မာလူမျိုးတွေပါတက်ရောက်ဆွေးနွေးခဲ့တာပါအမေရိကန်အပါအဝင်ပြည်ပနိုင်ငံရောက်မဲပေးလိုတဲ့မြန်မာတွေဟာကြိုတင်မဲပေးလိုကြောင်းတန်ယုံရဲ့ဖြည့်ဆွက်ပုံစံနဲ့အတူရွေးကောက်ပွဲကော်မရှင်ရဲ့ပြည်ပရောက်ကြိုတင်မဲပေးခွင့်ရှိသူများဖြည့်ဆွက်ပုံစံ15အပါအဝင်နိုင်ငံကူးလက်မှတ်မိတ္တူအိမ်တော်စုဇယားမိတ္တူစတဲ့၄ခုကိုဖြည့်ဆွက်ပြီးတန်ယုံကိုဩဂုတ်လ5ရက်နောက်ဆုံးထားပေးပို့ရမှာဖြစ်တယ်လို့အွန်လိုင်းတွေ့ဆုံပွဲအတွင်းအမေရိကန်ဆိုင်ရာမြန်မာတမ်မာကြီးဦးအောင်လင်းကရှင်းပြခဲ့ပါတယ်မဲပေးမဲ့အချိန်ရောက်လာရင်တော့ဝါရှင်တန် DC နယူးယောက်လော့စ်အန်ဂျလိစ်မြို့မှာရှိတဲ့မြန်မာတန်ယုံမြန်မာကောင်စီဝန်ယုံနေမှာမဲပုံးထောင်နာပေးမှာဖြစ်တယ်လို့တမ်မကြီးဦးအောင်လင်းက VO မြန်မာပိုင်းကိုရှင်းပြပါတယ
်အခုလောလောဆယ်ကတော့ကျွန်တော်တို့မြန်မာအစိုးရနေပြီးတော့တတ်မှတ်ထားတဲ့ကိုစားပြုလာတဲ့ရုံတုံးရုံနေရာရှိတဲ့မြို့တုံးမြို့ဖြစ်ပါတယ်ရွေးကောက်ပွဲကော်မရှင်ထုတ်ပြန်ထားတဲ့စီကံတမ်မကြီးအရာတော့မဲရုံပွဲတွေဖွင့်လို့ရတဲ့စီကံတမ်မကြီးထဲမှာပေါ်ပြထားပါတယ်ကျွန်တော်တို့အနေနဲ့ကတော့အခုလောလောဆယ်ကတော့မဲရုံမှာမဲပေးမဲ့လူတွေရဲ့စီရင်ကိုကျွန်တော်တို့ကောက်ခံနေပါတယ်ကောက်ခံရရှိမှုပေါ်ချင်းခံပြီးတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေအများဆုံးရှိတဲ့နေရာတွေမှာဘဲရုံကွယ်ဖွင့်နိုင်မှုအတွက်ကိုတော့ကျွန်တော်တို့မြို့ကောက်ပွဲကော်မရှင်ကိုတင်ပြပြီးတော့လမ်းညွှန်မှုခံယူဖို့ကျွန်တော်တို့စဉ်းစားထားပါတယ
်အမေရိကန်ပြည်ထောင်စုဟာအလွန်ကျေပြတ်တဲ့နိုင်ငံဖြစ်တာကြောင့်မဲရုံထားရှိတဲ့နေရာတွေကိုကိုယ်တိုင်မဲလာပေးရမယ်ဆိုရင်ပြည်သူတွေအတွက်အခက်အခဲရှိလာနိုင်ကြောင်းသုံးသပ်သူကနယူးယောက်မြို့အခြေစိုက်ဘာမာပွိုင့်မြန်မာအရေးလှုပ်ရှားမှုအဖွဲ့ကဦးမိုးချမ်းဖြစ်ပါတယ်
အခုမဲပေးဖို့ဆန္ဒရှိတဲ့လူတွေတော်တော်များများကလည်းပဲအမေရိကလိုကြတော့ဗျာအရှိနဲ့အနောက်ကအရှိတန်းနဲ့အနောက်တန်းအထိကိုမိုင်3000လောက်ဝေးတဲ့အချိန်ကြတော့ကတနည်းအမြတ်သွားဖို့လာဖို့အတွက်ကခက်ခဲတယ်ဗျာအထူးသဖြင့်ကိုဗစ်ကာလမှာခီးသွားတာပို့တော့ခက်ခဲတယ်အဲဒီဟာလေးတွေမှာဒီထက်ကောင်းတဲ့လမ်းကြောင်းတွေများလိုအပ်နေသလားအဖြေများလိုအပ်နေသလားပေါ့နော်ကျွန်တော်ထင်မိတယ်ပေါ့နော်ဟိုပေါ့နော်မဲပေးခွင့်ရှိတဲ့လူတွေအနေနဲ့လူကိုယ်တိုင်လာရောက်ရမယ့်အစားသွားရမယ့်အစားတခြားနီးလန်းနေနဲ့ပေးလို့ရနိုင်မလားဥပမာစားတိုက်ကနေ register လုပ်ပြီးပယ်မဲတွေလည်းမဖြစ်ရအောင်စသည်အားဖြင့်အဲ့ဒါမျိုးလေးတွေကိုစားတိုက်ကနေပြီးတော့ register လုပ်ပြီးတော့မှပို့လို့ရမယ့်နီးလန်းတွေအဲနောက်တစ်ခုကလည်းပဲဟလာ internet ကိုဘလို့အသုံးပြုလို့ရမလဲအဲ internet နီးလန်းတွေမှာလည်းဒါကတော့ဟိုတည်းတော့အားဆိုင်ထုတ်ရမှာပေါ့နော
် Washington DC မြို့တော်မှာနေထိုင်ပြီးမြန်မာနိုင်ငံကူးလက်မှတ်ကန်ဆောင်ထားတဲ့မတ်ဤတန်စင်ကလည်း2020ရွေးကောက်ပွဲမှာမဲပေးဖို့ပြင်ဆင်နေသူဖြစ်ပါတယ်။အခုလိုကိုဗစ်ကာယောဂါကာလမှာလူတွေတန်ယုံကိုသွားပြီးကိုယ်တိုင်မဲပေးရတယ်ဆိုတာထက်စားလိုက်ကတစ်ဆင့်မဲပေးခွင့်ရဖို့အစီအစဉ်ပေးနိုင်မယ်ဆိုရင်အားလုံးအတွက်အဆင်ပြေစေလိမ့်မယ်လို့သူကဆိုပါတယ်
။ဟိုအခုကိုဗစ်ကာယောဂါကာလမှာအိမ်ထဲကနေအိမ်ပြန်တော့မထွက်ဘူးဆိုတော့အဲ့ဒီအချိန်မှာအသက်ကြီးတဲ့လူတွေရှိမယ်နေမကောင်းတဲ့လူတွေရှိမယ်ကိုယ်ကျန်းမာရေးအတွက်စိုးရိမ်တဲ့လူတွေအနေနဲ့ဒီတန်ယုံတွေရှိတဲ့ဝါရှင်တန်၊ LA ၊နယူးယောက်ကမဲရုံပေါ့နော်လူကိုယ်တိုင်တွားပြီးတော့မဲပေးရတာအခက်အခဲရှိနိုင်တယ်မြန်မာတယုံနဲ့လုပ်တဲ့ Zoom ကောင်းမှာတော့မိကုနေမိထားတယ်ဆားလိုက်ကနေပို့လို့အဆင်ပြေမလားဆိုတာပေါ့နော်တာမကြီးကတော့ဒီဟာကိုအခုချိန်ထိတော့အစီအစဉ်မရှိသေးဘူးလို့ပြောပါတယ
်မြန်မာတာမကြီးဦးအောင်လင်းကတော့မြန်မာတယုံအနေနဲ့ရွေးကောက်ပွဲကော်မရှင်ကသတ်မှတ်ပေးထားတဲ့ဘောင်တွေကသာလက်ရှိလှုပ်ဆောင်နေရပြီးအားလုံးအတွက်အဆင်ပြေအောင်ရွေးကောက်ပွဲကော်မရှင်ကိုပြန်လည်တင်ပြညှိနှိုင်းသွားမယ်လို့ဆိုပါတယ်
အမေရိကန်မှာရောက်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့တော့မေတ္တာရပ်ခံထားတဲ့ကိစ္စတွေကိုတော့ကျွန်တော်တို့မှတ်သားထားပါတယ်။ဒီကိစ္စကိုလည်းကျွန်တော်တို့အထက်ကိုတင်ပြဖို့ဆောင်ရွက်ဖို့ရှိပါတယ်။ဒါကလည်းရွေးကောက်ပွဲကော်မရှင်ကနေပြီးတော့ချမှတ်ထားတဲ့စီစဉ်ရည်ချက်တွေကိုပဲကျွန်တော်တို့အကောင့်ထဲပေါ်နေတာဖြစ်ပါတယ
်။အခုချိန်ထိတော့အမေရိကန်မှာရှိတဲ့မြန်မာတန်ယုံနယ်မြေ၃ခုကိုဆက်သွယ်လျှောက်ထားတဲ့မြန်မာနိုင်ငံသားမဲဆန္ဒရှင်200ကျော်ရှိနေပါတယ်။အမေရိကန်နိုင်ငံမှာနိုင်ငံရေးခွလုံခွေရရှိနေထိုင်တဲ့မြန်မာတွေတဲကအမေရိကန်နိုင်ငံသားအဖြစ်မခံယူရသေးသူတွေ2020ရွေးကောက်ပွဲမှာမဲပေးလို့ရဆိုရင်မြန်မာတန်ယုံကိုဆက်သွယ်လျှောက်ထားနိုင်တယ်လို့မြန်မာတန်ယုံကပြောပါတယ်2015ခုနှစ်ရွေးကောက်ပွဲတုန်းကလည်းအမေရိကန်ရောက်မြန်မာတွေမဲပေးတဲ့ကိစ္စမှာအဆင်မပြေမှုတွေရှိခဲ့တာကြောင့်ဝေဖန်မှုတွေထွက်ပေါ်ခဲ့မှုပါတယ်ခင်ဗျာ